ကမ္ဘာမှာအခုဆက်ပြန့်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့် COVID-19 ရောဂါရရှိတဲ့လူနာတချို့မြန်မြန်ပြန်နေကောင်းလာစေပုံရတဲ့ပထမဆုံးဆေးကိုအရေးပေါ်အသုံးပြုဖို့အတွက် American တာဝန်ရှိသူတွေခွင့်ပြုလိုက်ပါတယ်။ COVID-19 ရောဂါဖြစ်နေသူလူနာ19ဦးဒီဆေးနဲ့မြန်မြန်ပြန်ပြီးတော့နေကောင်းလာပုံရတာတွေ့ရတဲ့အတွက် American ရဲ့အစားအစာနဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA ကGaily Science Company ကဖော်ထုတ်တဲ့ဆေးကိုယောဂပြင်ထန်တဲ့လူနာတွေမှာသုံးဖို့ခွင့်ပြုလိုက်တာဖြစ်ပါတယ်။ဒီခွင့်ပြုချက်ကိုသမ္မတ Donald Trump အင်ပီရိုမှာတောက်ကြနေကပဲကြေညာသွားပါတယ်။ Remdesivir ဆေးကလူနာကို37ရာခိုင်နှုန်းရက်နဲ့ဆိုရင်တော့4ရက်လောက်ပို့ပြီးတော့မြင်းမြန်းနေကောင်းလာစေတယ်ဆိုတာအစိုးရရဲ့ခွင့်ပြုချက်နဲ့ပြုလုပ်တဲ့လေးလာဆန်းစစ်ချက်အရာသိရှိခဲ့ရပြီးတဲ့နောက် FDA ကအခုလိုခွင့်ပြုလိုက်တာပါ။ဒါမှမဟုတ်ပြည်မြ15ရက်အစေးရုံပေါ်မှာနေရတာကနေအခုဆေးအသုံးပြုရင်လူနာက17ရက်နဲ့ဆေးရုံကဆင်းနိုင်တာဖြစ်ပါတယ်။ဒီဆေးကလူနာတွေကိုမသိအောင်ကုသရမှာသုံးလို့ရမယ်လို့ယူဆရပါမယ်။ဒီချက်ကိုသိပ္ပံပညာရှင်တွေသိချာအတိမပြုနိုင်သေးပါဘူး။ပနားမလေးလာချက်ကိုကြည့်ပြီးတော့ဒီဆေးစမ်းသုံးဖို့အတွက် FDA ကခွင့်ပြုလိုက်တဲ့ဆိုရင်လေဒီဆေးဝါးကိုအသုံးပြုတာဘလောက်ထိရောက်မှုရှိမလဲဘလောက်အန္တရာယ်ကင်းမလဲဆိုတာတွေနဲ့ပတ်သက်လို့များများဆဆမသိရသေးဘူးလို့လည်း FDA ကဆိုပါတယ်။အခုလို FDA ရဲ့ခွင့်ပြုချက်ဟာကုသရောဂါကပ်ဘေးကာလမှာဒီရောဂါပိုးကိုထိန်းချုပ်ရေးဆေးဝါးတွေမြန်မြန်ထွက်အောင်လို့အရေးပေါ်ခွင့်ပြုနိုင်ခွင့်အရာဖြစ်ပါတယ်။တာမန်အချိန်မှာဆိုရင်တော့ဆေးဝါးရဲ့ဘေးအန္တရာယ်ကင်းမှုနဲ့ထိရောက်မှုတွေကိုအထောက်အထားအများကြီးရရှိတော့မှခွင့်ပြုချက်ပေးတာပါ။လောလောဆယ်မှာဆိုရင်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့ကုသနိုင်မဲ့ဆေးဝါးမရှိသေးဘဲနဲ့အခုဆေးဖြစ်တဲ့ Remdesivir ဆေးကလည်း FDA ကတရားဝင်ခွင့်ပြုချက်ပေးဖို့လိုပါသေးတယ်ရှင်။